မြန်မာနိုင်ငံဒီမိုကရေစီတွင်ကုပြောင်းရေးမှာအခက်ကြုံနေရတာဟာပြည်တွင်းရေးကြောင့်ဖြစ်ပြီးနိုင်ငံရေးဖြစ်ရှင်ရမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းတဲကဆွေးနွေးဖို့လိုတယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကပြောပါတယ်။ဒါပြင်အကြမ်းဖက်မှုတွေထပ်မဖြစ်အောင်ရှောင်ပြီးနိုင်ငံတော်ရောလူမှုအဖွဲ့အစည်းတွေပါအမြန်တင်ရင်မှုရအောင်လုပ်ဖို့လည်းတိုက်တွန်းခဲ့တယ်လို့တနင်္လာနေ့ရန်ကုန်တရုတ်တန်ရုံ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီးကဇူလိုင်3ရက်စနေနေ့ကတရုတ်နိုင်ငံချင်းဝါတက္ကသိုလ်မှာပြုလုပ်တဲ့6ချိန်မြောက်ကမ္ဘာငြိမ်းချမ်းရေးဖိုရမ်မှာကမ္ဘာငြိမ်းချမ်းရေးကိုကာကွယ်ဆောင်ရှောက်ပြီးလူသားတိုးမြင့်မှုမြင့်တင်ပေးဖို့ပြောကြားမှာမြန်မာအရေးထက်သွင်းပြောကြားခဲ့တာပါ။နိုင်ငံတကာအတိုင်းဝိုင်းတွင်လည်းမြန်မာအချုပ်အခြာအာဏာကိုရပြည်သူတွေရဲ့ရွေးချယ်မှုကိုပါလေးစားဖို့ပြည်내တည်မြဲရေးအတွက်အထောက်အကူပြည့်စုံမဲ့ကိစ္စရပ်တွေကိုပိုလှုပ်ဖို့ပြောလိုက်တဲ့အပြင်တစ်ဖက်သက်အရေးယူဒဏ်ခတ်တာတွေမလုပ်ဖို့ပါတတိပေးပါတယ်။တရုတ်နိုင်ငံနဲ့မြန်မာနိုင်ငံတည်ငြိမ်မှုမျှော်လင့်တယ်လို့အာဆီယံကမြန်မာအခြေအနေအဆင်ပြေအောင်ကင်ကွယ်ဖြေရှင်းမှုတွေအမြန်လုပ်ဖို့အာဆီယံနည်းလမ်းနဲ့တွန်းအားပေးမှုကိုထောက်ခံတယ်လို့ပြောပါတယ်။မြန်မာကိုကိုဗစ်ကာယရောဂါတိုက်ဖျက်အကူအညီနဲ့စီးပွားရေးအကူအညီတွေပေးပြီးရင်းနှီးတဲ့ဆက်ဆံရေးဆက်အသုံးချပြီးဂျာဝင်ဆောင်ရွက်မယ်လို့လည်းရန်ကုန်တရုတ်တန်ရုံ Facebook မှာဖော်ပြထားပါတယ်။